ရခိုင်မြောက်ပိုင်းမှာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားခံခဲ့ရတဲ့၄နှစ်မြောက်နှစ်ပတ်လည်နေ့မှာအသက်ဆုံးရှုံးခဲ့ရသူတွေနဲ့လက်ရှိအာဏာရှင်လက်အောက်မှာဒုက္ခတွေ့နေရတဲ့မြန်မာပြည်သူတွေအတွက်တရားမျှတမှုရပါစေကြောင်းကော့စ်ဘဇားခရိုင်ကရိုဟင်ညာဒုက္ခသည်တွေကဝေပြူဆူတောင်းပေးခဲ့ကြပါတယ်။မြန်မာပြည်သူတွေလိုလားတဲ့အစိုးရတည့်ရပေါ်ပေါက်လာမှသူတို့နေရက်ကိုပြန်နိုင်မှာမို့နိုင်ငံတကာအတိုင်းဝိုင်းကကူပေးကြပါလို့လည်းရိုဟင်ညာဒုက္ခသည်တွေကတောင်းဆိုပါတယ်။၄နှစ်ပြည့်အထိမ်းအမှတ်ဆူတောင်းပွဲအကြောင်းကော့စ်ဘဇားရိုဟင်ညာဒုက္ခသည်စခန်းမှာနေတဲ့ဥကြုံမျိုးကိုကျွန်မဆက်သွယ်မြင့်မြတ်ထားပါတယ်
။ဒီကနေ့အောက်တိုဘာ25ရက်2021ခုနှစ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားဒေသအပြင်မှာရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်စခန်းအသေးသေးနိုင်လေးနည်းမြောက်ဂျီနိုဆိုက်ဒေးကိုကျင်းပပြုလုပ်ခဲ့ကြတာရှိပါတယ်။ဒါပေမဲ့ကိုဗစ်ကာလရှိနေတဲ့အတွက်လူစုလူဝေးမလုပ်ကြဘဲအကြီးမဲ့တက်ကျဲခံရသူများတဲ့ရည်စူးရေးပုံပွဲလုပ်ကြပါလေ။ဒါကိုကျွန်တော်ပြုလုပ်ရခြင်းအဓိကအကြောင်းရင်းကတော့တရားမျှတမှုရရှိအတွက်အဓိကလူလားတောင်းဆိုခြင်းဖြစ်ပါတယ်ခင်ဗျာ။ဘောမကာအခုမြန်မာနိုင်ငံဒီမြန်မာပြည်သူတွေလုံးလက်ကိုရိုနာနဲ့နှစ်တူစံစားနေရမှုအပေါ်ဒီဟာအင်မတန်မှဆွင့်နေပါလေခင်ဗျာ
အဲ့တော့အဓိကကတော့ဒီနေ့မှဒီလိုဆုံးရှုံးနေတာခဲ့ရတဲ့ဒီရိုဟင်ဂျာမိသားစုတွေနောက်ပြီးတော့ဒီကလေးငယ်တွေအမျိုးသမီးတွေကြုံခဲ့ရတဲ့ဒီလူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့တရားမျှတမှုရဖို့အတွက်ပေါ့နော်ဥကြုံမြင့်တို့လိုမျိုးဒီရိုဟင်ဂျာဒုက္ခသည်တွေဘက်ကအဓိကကဒီနေ့နှစ်ပတ်လည်မှာဗမာတောင်းဆိုချင်တာရှိပါလေရှင်
မနက်ငယ်ရကိုင်းပြည်နယ်မြောက်ပိုင်းဒေသမှာ2019ခုနှစ်အဂေါလာ25ရက်နေ့တွင်မြမလူမျိုးရဲ့တပ်ပြည်သားရိုဟင်ဂျာလူမျိုးတွေကိုအစိုးရအကြီးအကဲတကယ်ကြီးအမျိုးသမီးများကိုပဒမာချုပ်ကြီးကြီးရွာပေါင်းများစွာကိုမျိုးရှုပ်ချက်ကြီးကြီးရိုဟင်ဂျာတွေပိုင်ဆိုင်ခဲ့တဲ့ရှင်ငွေဥစ္စာပစ္စည်းများကိုလူရဲ့ပြုလုပ်ကြရကြီးနောက်ဆုံးတော့တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံမောင်တော့ခံရကြီးများခံခဲ့ရတဲ့အတွေ့မင်းမရနိုင်တော့ငယ်ကနေပြည်ကျွန်တော်ကပအတိုင်းရံကမှာစဉ်တို့များကိုအချင်းချင်းအရေးယူနိုင်ရတဲ့တရားရေးကွန်ရက် ICC ICJ ကလည်းတရားမျှတမှုအမြန်ဆုံးပေါ်ပြပေးဖို့အတွက်ကျွန်တော်တို့ဟာအဓိကတောင်းဆိုရင်းရှိပါမယ
်ဟုတ်ကဲ့ရှင်အခုလောလောဆယ်မှာနိုင်ငံတကာခုံရုံးတွေပေါ့နော်တင်ပြီးတော့အတွေ့လုံတဲ့သူတွေပေါ်မှာအပြစ်ပေးအရေးယူနိုင်မှုလဲအခုလက်ရှိမှာတရားရင်ဆိုင်နေရတဲ့အခြေအနေဖြစ်နေတော့ဦးကျော်မြင့်တို့ဘက်ကနေပြီးတော့ဒီတရားမျှတမှုရဖို့အတွက်ဒီထက်ပိုပြီးတော့မှဥပဒေကြောင်းအရပေါ့နော်ဒီထိခိုက်နေတဲ့သူတွေအတွက်တရားမျှတမှုရဖို့အတွက်ကိုဗားဒီများဆက်ပြီးတော့ဆောင်ရွက်ပေးဖို့ရှိမှာလဲဟုတ်ကဲ့ရှင
်နောက်ကျွန်တော်မကဘူးအခုလက်ထက်ဒီကာလမှာမြန်မာပြည်ကြီးမှာလဲလူအစိုးရအကြံနဲ့တစ်ချက်ခံရကြီးမတရားဖန်ဆီးခံရကြီးမြန်မာလူ့ဘီယာတလေနိုင်ငံတကာအတိုင်းအဝအနေနဲ့အရေးယူဆောင်ရမှုများချလို့နိုင်ပါတယ်တောင်းဆိုတင်ပြခြင်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့လောလောဆယ်မှာတော့နေရပြန်ဖို့အတွက်အစီအစဉ်ကတော့မျှော်လင့်ချက်အနေထားကရောဘယ်လောက်များရှိပါလဲရှင
်အခုကျွန်တော်တို့ဒီလူညာဒုက္ခရှင်များအနေဖြင့်မိမိရဲ့နေမြန်မာနိုင်ငံကိုအမြန်ဆုံးကြံ့ကြင်ကြသူများရှိပါလေခင်ဗျာဒါပေမဲ့မြန်မာနိုင်ငံအစိုးရတည်းရဲ့မဖော်လာခြင်းတွေမတို့ကျန်လာရေးလုပ်ငန်းစီအားမရှိနိုင်ကြတဲ့ဘာတိုင်းဝဲအနေနဲ့မြန်မာနိုင်ငံတွင်မြမပြည်သူတရေလုံးလက်ခံပြီးအစိုးရတည်းရဲ့ဖွဲ့စည်းထေကြားဘောအတွေ့ဒီလိုလလာတောင်းဆိုရင်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့ Cause Bazaar ရိုဟင်ညာဒုက္ခသည်စခန်းမှာနေတဲ့ဥကြုံမြင့်ကိုကျွန်မစုမုံကဆက်သွယ်မြင့်မြန်ခဲ့တာဖြစ်ပါတယ်ရှင်ရိုဟင်ဂျာလို့ခေါ်ဆိုတာကိုလက်ခံမထားတဲ့စစ်ကောင်စီဘက်ကတော့လက်ရှိမှာဒီရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်လို့လှုံ့ဆော်နေတယ်ဆိုတော့ဘလို့သတင်းမျိုးကိုမှရမထားသေးပါဘူးရှင်